ธรรมเมสิยโยคิญาณရှင်ยังไงโดยอาศัยอารมณ์ณท่องณเสร็จนี้กูนี่อิปรณสงฆ์ရဲ့ဘုဒ္ဓဟူးနေတွင်နေပြီးတော့တခိဏသေးရီမျိုးနဲ့မြို့တော်ဝန်เจ้าနှိုင်းအွန်လိုင်းမှတဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တို့တို့၏နေ့စဉ်ဘဝတည်နေပတ်စဉ်ရှောင်းမှာအတိပတိပစ္စည်းအပိုင်းခွန်ဖြစ်ပါရဲ့ရှင်
Namo Tassa Bhagavato Arahato Sammasambuddhassa Namo Tassa Bhagavato Arahato Sammasambuddhassa
Pyaasengali Khoro Mure Khama Patama Uzo Gongzinji Adivati Pisayo ကောင်းစဉ်ကြီးအဓိပတိပစ္စယောကောင်းစဉ်ကြီးထားလိုက်တယ်အဲ့ဒီကောင်းစဉ်ရဲ့အောက်ကစာကိုဖြစ်နေကုသလောတ္တမကုသလတ္တဓမ္မတကုသိုလ်ဒီဥသောအကြောင်းဓမ္မကကုသိုလ်ဒီဥသောအကျိုးဓမ္မကိုအနအဓိပတိပစ္စည်းနဲ့ကျေစုပြုတာကိုပြောမယ်ဆိုပြီးတော့ဒါကိုစပြောလိုက်တယ်စာစီကုန်စီစီလေးစီစီလေးဟောဖို့ဟောနည်းအစီအစဉ်လေးကိုကြီးညိုကြည့်ပါဘလို့စစ်စတမက်တစ်ကြာတယ်လဲဆိုလို့ချင်းကောင်းစဉ်ကြီး Nazada Dibati go home. Kayobi, Ero Aramana Dibati. Timaga Napine Kwe Dome, Dibatima, Tahazada Dibati got the Vai, Aramana Dibati got the Vai in Chenet Dome. Ero Timaga, Dimano, decided Babon to Anili. Aramana plus Dibati equal Veludwa the letter, hey, I will show it, no? Aramana Dibati. Aicha Aragao Matalose Hori Naji Ma Dimajino Daliji Leno and the Yechali Dimatan like the Aramana Dipati Eruditwale. No? At all. Aramanane Nalongo Koyano Aramana Dipati Koloyale. Koyla Mesana Aramana Dipati Horiadio Kuyusaya Yechao Musaibiare. Tahazada Maleduluwe Tahazada Dipati တွဲမယ်ဆိုတော့တဟဇာတာအဓိပတိလို့ဖြစ်သွားမယ်အဲ့တော့အာရမဏသင်္ဒုံးကပြောခဲ့တယ်အာရမဏကတော့အာယုံပဲဆိုတာကိုလည်းမှတ်မိတော့ပေါ့နော်ပြောစရာမလိုတော့ဘူးအာရမဏကနောက်ထပ်နည်းနည်းပါအောင်မယ်လို့ပြောလိုက်တယ်အာအဓိပတိမှာတစ်ခါပါမယ်ပြီးတော့ဥပနိတ္တယမှာတစ်ချိန်ပါအောင်ဟုတ်ပြီနော်အဲ့တော့ခုတော့အဓိပတိမှာရောက်လာပြီအဲ့တော့ဒီမှာသင်္ဒုံးကတလုံး ဒီစကလုံးကတလုံးဒီဖရေ့စ်ဒီဝေါ့ကတလုံးတရားကိုပါဠိရဲ့ဂရမာအရတာကပေါင်းလိုက်ပြီးတာကအာရမဏဓိပတိဖြစ်သွားတယ်အဲ့တော့အာရမဏဆိုအာယုံကိုပြောတာလေနော်မှတ်မိပါပြီနော်ဒါသင်္ကြန်တော့မကြားသေးဘူးအာယုံဒါကအကြီးအဓိပတိကိုတော့အကြီးအမှုပြောလို့ရပါတယ်နော်အကြီးအမှုအဲ့တော့အာယုံရဲ့အကြီးအမှုရဲ့အဲ့လိုအဓိပ္ပာယ်ကညီမစဉ်းစားလို့ရတယ်အဲ့တော့အာယုံကအကြီးအမှုဖြစ်သွားတာပေါ့ ဟုတ်ပြီနော်နောက်တနည်းပြောမယ်ဆိုရင်ခနေ့အရသားစကားနဲ့နားလဲအောင်ပြောဖန်းစားနိုင်လောက်တဲ့အာယုံပေါ့ဗျာဟုတ်ပြီနော်ကိုယ်စိတ်ကိုဖန်းစားနိုင်လောက်တဲ့အာယုံကိုယ်မျက်လုံးကိုဖန်းစားနိုင်လောက်တဲ့အာယုံမကြည့်ပဲမနေနိုင်လောက်အောင်ဖြစ်တဲ့အာယုံနားမထောင်ပဲမနေနိုင်လောက်အောင်ဖြစ်တဲ့အာယုံဟုတ်ပြီနော်ဒါကိုဆိုလိုတာဒါဆိုမနေ့ကအာရမဏမှာနည်းနည်းလေးစဉ်းစားစရာဒါလေးမပါလာသေးဘူးဥ ဒီကောင်းမော်တာအခုဆရာဘုန်းကြီးပြောနေတယ်အားလုံးရဲ့မော်နီတာပေါ်မှာကိုယ့်ရဲ့ဒီဗိုက်စ်ပေါ်မှာဘုံရုပ်ပေါ်နေတယ်အဲ့တော့တနေ့ကလည်းမေးပြီးပြီနောက်ကစောက်စီမြင်လာလားဒီနောက်ကဒီသင်္ကန်းရောင်ကိုမြင်လာလားမဟုတ်ဘူးဘာသာဘုံပြောလိုက်တော့မှမြင်ဘူးခုနမမြင်ဘူးလေဘာသာလောက်တာလေးကနေအတန်ထွက်နေတာလေးနဲ့ဘာသာလောက်တာလေးကိုရှင်းပြီးတော့မှစဉ်းစားနေတယ်ဒီမျက်မှန်နဲ့မျက်မှန်ကြိ ဒီချိန်မှာဒီအတန်ကအဓိပတိဖြစ်တယ်ခဏနေ group discussion ကြတော့တစ်မျိုးဖြစ်ခြင်းပြင်မယ်ခဏ powerpoint ရေးလိုက်တဲ့အခါကျတော့လည်းပဲတစ်မျိုးဟိုဘက်ကအာရုံရောက်သွားတယ်အဲ့လိုပဲကြောင်းသွားတယ်အဲတချို့မှကျတော့လည်းပဲခဏတစ်နေ့တာစုံခဲ့တဲ့အဲမှာစိတ်မကျေနပ်စရာတွေ နော်မကြိမ်မချမ်းဖြစ်စရာတွေနှမွေသဘောမချစရာတွေသဘောချစရာတွေအဲ့ဒါကအဓိပတိလောမှုထားရင်လည်းပဲအခုပြောတာကိုတစ်လုံးနားထောင်လိုက်နော်15လုံးအလုံး30လောက်ပျောက်သွားလိုက်နော်တစ်လုံးတတိယလိုဖြစ်လိုက်နော်အလုံး100လောက်ကပျောက်အဲ့လိုဖြစ်သွားရင်ဖြစ်မှာပေါ့ဟုတ်ပြီနော်အဲ့အဲ့ဒါအဓိပတိပဲဒါဟာတခြားအကြောင်းအရာကိုပြောတာမဟုတ်ဘူးကိုယ့်ရဲ့တဏှိတာဘောကကိုယ့်အကြောင်းကိုလေ့လာနေတာပဲကြားပြီနော်အဲ့ဒါကအာယုံကိုပြောတာအဒီသမယနာ76မှာအဓိပတိပစ္စည်းတွေအာယုံအားဖြင့်လွန်ကွဲစွာအစိုးရခြင်းတို့အာရမဏအဓိပတိဖြစ်အနာရစာကတော့အဲ့လိုပဲရေးရတာပဲနော်သူက terms အတိုင်းပဲလိုက်ရပါတယ်တိတ်ပြီးလွတ်ပြီးရေးလိုက်လို့မရဘူးဒါကြောင့်ဒီစာအုပ်အနီနဲ့အခုဒီနောက်ဒီ dialogue ပုံစံမျိုးနဲ့စကားပြောဟန်နဲ့ရေးထားတဲ့တိကောင်းစရာပဋ္ဌာန်းဒေသနာမှာကျတော့ပုံပုံလွတ်လွတ်လပ်လပ်အဲ့ဒီမှာကြားတဲ့အခါကျတော့စကားပြောဟန်နဲ့ရေးတာဆိုတော့လွတ်လွတ်လပ်လပ်ရေးထားတယ်ဒီပါဠိနဲ့သွားနေတဲ့ဟန်ကိုတော့အဲ့လိုသွားပြီးလုပ်လို့မရဘူးသူကျတော့သူ့ရဲ့ form သူ့ရဲ့ format အတိုင်းပဲသွားရတယ်သဟဇာတာဓိပတိအတူတူမှဖြည့်ပြီးလွန်ကဲစွာအစိုးရခြင်းဆိုတော့နော်သူ့အနေနဲ့အကြီးမှုဖြစ်နေအတူတူမှဖြစ်တယ်အကြီးမှုဖြစ်နေသွားတဲ့သဘောတရားကိုဒီနေရာမှာသဟဇာတာဓိပတိခေါ်တယ်အဲ့ဒီတော့ဒီမှာတိဖို့လိုလာပြီဒီမှာဘာတွေတိဖို့လိုလာသလဲဆိုတဲ့အခါကျတော့ဒါအခုတလောက်ဆိုခေါင်းဆိုင်နဲ့ပတ်သက်တာပြောပြီးပြီပေါ့နော်အဲ့တော့ဘာတွေတိဖို့လိုလာသလဲဆိုတဲ့အခါကျတော့အာရမဏပစ္စည်းမှာသင်္ချာဘလောက်ရသလဲဆိုတာကိုအဦးဆုံးကြည့်ကြည့်အောင်ခုစာအုပ်ထဲမှာရေးလိုက်တော့နော်ဘုံအခုပါဇက်ကပြောပေးမယ်စာအုပ်အဝါကိုကြည့်လိုက်ရေးလိုက်ကြည့်လိုက်ရေးလိုက်လို့သွားလိုက်နော်ခုတစ်ခုတို့ဒီတော့အကြောင်းဓမ္မအကြောင်းဓမ္မကုအကျိုးဓမ္မကုနောက်ထပ်သမဏနာ79မှာကုအကုအကြောင်းဓမ္မကုအကျိုးဓမ္မအကုတို့နောက်သမဏနာ78မှာကုပြာအကြောင်းဓမ္မကုအကျိုးဓမ္မပြာဟုတ်ပြီဒါပြီးသွားပြီကုနဲ့ပတ်သက်လို့ပြီးသွားပြီနောက်နေရာလေးရွှေ့ပြီးတော့မှပြန်ရေးလိုက်အကုအကုကုအကုပြာနောက်တော့သမဏနာ20မှာပြာကုအကုဟိတုတုံးကအဲ့လိုမရခဲ့ဘူးဟုတ်ပြီနော်စာမျက်နှာ16မှာကုကုပြာကြံကြည့်ခဲ့နော်ပြန်ကြည့်လိုက်နော်ကုကုကုအကုကုပြာကုကုပြာအကြောင်းထပ်တိုးလိုက်နော်ကုကုပြာနော်အဲအဲ့ဒီမှာကင်တဲ့ခါမှာအကြောင်းဓမ္မကိုကုဘက်ကိုကင်ထားလိုက်နောက်တစ်ခုမှာအကြောင်းဓမ္မအကုကိုကင်ထားလိုက်နောက်တစ်ခုအကြောင်းဓမ္မကိုပြာမှာကင်ထားလိုက်ဖယ်ဘက်ကစက်လုံးကအကြောင်းဓမ္မညာဘက်ကကအကျိုးဓမ္မလေးနော်ကုကုပြာပြီးတော့မှာအကုအကုကုပြီးတော့မှာအကုပြာအဲ့ဒါလေးကြိုင်ခဲ့ရခုနတော့နော်ဗျာဗျာဗျာကုဗျာအကုအဲ့တော့အလုံးပေါင်းလိုက်တဲ့အခါကျတော့ကုသိုလ်မှာ4ခုအကုသိုလ်မှာ4ခုဗျာမှာ3ခုဆိုတော့17ခုအဲ့လိုမရဘူး17ခုမရဘူးအာရမဏမှာရတာရှိမယ်သဟဇာတမှာရတာရှိမယ်အဲ့လိုလေးနည်းနည်းကွဲမယ်အဲ့ကြောင့်ဒီအဓိပတိကနည်းနည်းလေးအရင်သင်တဲ့အရင်ပစ္စည်းနဲ့တဘာဝနည်းနည်းမတူဘူးနည်းနည်းကွဲပြားလာနော်နည်းနည်းလေးကွဲပြားမှုရှိတယ်ကောင်းပြီအဲ့ဒီတော့တို့တွေ့ခဲ့ပြီးသားစာကိုဒီမှာတွေ့ပါလိမ့်မယ်အာရမဏဓိပတိမှာတော့နော်စာမျက်နှာ76ကဒါနံဓတ္တဝသီလံသမာဓိရတ္တဝဘောဓတံကမ္မံကတ္တဝဒါမြင်ခဲ့ပြီးသားစာလေးလေနော်အဲ့တော့ဒါနံဓတ္တဝလူဒန်းပေကန်းဆွန့်ကျဲတယ်သီလံသမာဓိရတ္တဝသီလစောက်တည်တယ်ပြီးတဲ့အခါကျတော့ဘောဓတံကမ္မံကတ္တဝ7ပါးသီလကိုစောက်တည်တယ်ဟုတ်ပြီနော်ဒါနပြုတယ်၅ပါးသီလစောက်တည်တယ်၈ပါးသီလကိုအဲစောက်တည်တယ်ဟုတ်ပြီနော်ရပြီနော်အဲ့တော့အဲ့ဒီဒါနပြုတာကုသိုလ်သီလစောက်တည်တာကုသိုလ်၈ပါးသီလစောက်တည်တာကုသိုလ်ဟုတ်ပြီနော်ရပြီနော်ဒီတိအစဉ်ပြေတယ်နော်သူကဒီနေရာမှာဆက်ပြီးစာကိုကြည့်အောင်အဲ့တော့ဒီမှာနည်းနည်းလေးစိတ်ထဲရောက်ကြသလားမသိဘူးအကြောင်းဓမ္မကုသိုလ်ယူမှာလေဒါနန္ဒတ္တဝတခုပဲစဉ်းစားဆိုဒါနန္ဒတ္တဝယူတန်းတယ်ကုသိုလ်နော်ကုသိုလ်ရပြီနော်အဲတော့ဘယ်လဲသွားလဲတံကရုံကတ်တော်ပစ္စဝကတိဥပ္ပိသုစိဏနဲ့ကရုံကတ်တော်သူပစ္စဝကတိအဲ့ဒါတစ်ပိုက်သွားမှာအဲ့တော့သူ့ကိုဘာလုပ်တယ်လဲဆိုလို့ချင်းစင်ကျင်တယ်အဲ့ဒါဒါနပြုတယ်အဲ့ဒီပြုတာကိုစင်ကျင်တယ်စင်ကျင်တာကုသိုလ်ပဲဒါကြောင့်နားလည်လွယ်အောင်လို့ကိုပြုတဲ့ဒါနနဲ့ပတ်သက်လာလို့ပြန်စင်ခြင်းပါနော်နောင်တမရအောင်လူတန်းတအောင်ကြိုးစားပါဒါကိုပြောပြပေးတယ်အဲဒါစင်ခြင်းနဲ့တွေးတဲ့အခါမှာနောင်တရစရာနောင်ကိုရဲ့ဒါနနဲ့ပတ်သက်လာလို့နောင်တရနိုင်မယ်ဆိုရင်တော့ဘာမှကုသိုလ်မတိုးတော့ဘူးဟုတ်ပြီနော်အဲတော့ဒါကဒါနနဲ့ပတ်သက်လာလို့သီလနဲ့ပတ်သက်လို့လည်းဒီလိုပဲသ တိလံသမာဓိရဲ့ဓဝတံကရုံကတော့ပိစဝကတိနော်အဲ့တော့အဲ့ဒီလိုသွားတယ်ဥပဒနာကမ္မံကတ္တဝါရှင်းပါတိလာစောက်တည်အခုဒီမှာဆိုရှင်းပါတိလာနဲ့နေကြတယ်ငါးပါတိလာနဲ့နေကြတယ်ငါးပါတိလာရှင်းပါတိလာနဲ့ဘလို့နေခဲ့တယ်ဆိုတော့ကိုယ့်ကိုယ်ကိုပြန်ပြီးစင်ကျင်တဲ့အခါမှာဝုံးမြောက်ဝန်တာဖြစ်တာပေါ့နော်တိရကိုဘလောက်အကြာစောင့်ထိန်ပြီးတော့မှနေခဲ့တယ်ဆိုတော့ကိုယ့်ကိုယ်ကိုတွေးတဲ့အခါမှာကိုယ်ကဂျင်းနဲ့ဆရာကောင်းတယ်ဝုံးမြောက်ဆရာကောင်းတယ်အဲ့တော့အဲ့ဒီနေရာမှာကုသရောဓမ္မကုသလတဓမ္မတအကြောင်းဓမ္မလည်းကုသိုလ်ဖြစ်ရမယ်အရေးကြီးတယ်နော်ဒါလည်းရနော်အကြောင်းဓမ္မလည်းကုသိုလ်ဖြစ်ရမယ်အကျိုးဓမ္မလည်းကုသိုလ်ဖြစ်ရမယ်နှစ်ခုလုံးကုသိုလ်ဖြစ်နေရမယ်ပေါ့ပြီလားခုလေကုသိုလ်ဓမ္မကုသလတဓမ္မတဆိုတဲ့အကြောင်းဓမ္မလည်းကုသိုလ်အကျိုးဓမ္မလည်းကုသိုလ်အကြောင်းဓမ္မဘာကိုယူလိုက်တယ်လဲဒါနကိုယူထားတယ်အကျိုးဓမ္မကစင်ကျင်တာကိုယူလိုက်တယ်မရှိရင်ရေးထားဟုတ်ပြီနော်အဲ textbook ပေါ်မှာပဲရေးတာအကြောင်းဓမ္မကိုတိလငါးပါးတိလယူလိုက်တယ်အကျိုးဓမ္မကိုဆင်ကျင်တာယူလိုက်တယ်အကြောင်းဓမ္မကိုရှစ်ပါးတိလယူလိုက်တယ်အကျိုးဓမ္မကိုဆင်ကျင်တယ်လို့ယူလိုက်တယ်ဟုတ်ပြီနော်အဲဆင်ကျင်တာကုသိုလ်ပဲဆင်ကျင်လိုက်တိုင်းဝုံးမြောက်ဝန်တာဖြစ်အောင်ဒါနတိလကိုစောက်တည်ချာအဲ့တော့ဒါကအာယုံနဲ့ပတ်သက်တာကိုဒီမှာပြောနေတယ်အဲ့တော့ဒါနောက်မှာအသေးစိတ်ပြောမှာပေါ့လေအခုတော့နောက်တစ်မျိုးသဟဇာတာဓိပတိသဟဇာတာဓိပတိကိုဒီစကလုံး၄လုံးကိုမှတ်တာတာပါနော်သန္တာဓိပတိဝိရိယဓိပတိစိတ်တာဓိပတိဝိမာန်တာဓိပတိနော်အဲဒါလေးပါဒါဆိုရပါပြီနော်စန္ဒလည်းမြန်မာစကားလိုဖြစ်နေပါလေနော်တောက်တာကိုပြောတာပါနော်ဝိရိယကတော့နော်လုံးလောက်ဝိရိယကိုပြောတာပါပဲမြန်မာလိုဖြစ်နေပါပြီနော်စိတ်တာကတော့အဲစိတ်ကိုပြောတာပါပဲနော်ဝိမာန်တကတော့ပညာကိုပြောတာပါအဲ့ဒီစကလုံးတစ်လုံးပဲဒီမှာစမ်းပါလေဝိမာန်တဆိုတဲ့စကလုံးကတော့စမ်းတယ်ဒီ၄လုံးပဲရေးထားလိုက်ပါပဋ္ဌာန်းတရားတော်နဲ့ကျွန်တော်တို့ရည်စဉ်ဘောဟာစာအုပ်ထဲမှာတော့စာမျက်နှာ85မှာသန္တာဝိရိယစိတ်တဝိမာန်တကိုစဖော်ပြီးတော့မှအသေးစိတ်စကားပြောခန်းနဲ့ရေးပေးထားတယ်နော်ဟောဒီမှာသန္တာဓိပတိစိတ်တဓိပတိတို့တစ်ခုချင်းကိုဒီမှာအသေးစိတ်ချဲ့ပြီးတော့မှဒါကပြောခံနေရေးပေးထားတယ်နော်85မှာအဲ့တော့ဖတ်လို့နားလည်လွယ်ပါလေ။ကောင်းပြီအဲ့ဒီတော့ဒီဘဝတစ်ခုအောင်မြင်နိုင်ဖို့အတွက်ကိုအဲ့ဒီသဘာဝတရားတွေဟာပေါင်းစပ်ပေးရပါတယ်။ဟုတ်ပြီနော်ပေါင်းစပ်ပြီးတော့မှညဉာဖြတ်ဖြတ်အလုပ်လုပ်ရပါလေ။အဲ့တော့ကျသူ့ကိုဘာခေါ်တယ်လဲဆိုတော့အဓိပတိလို့ခေါ်တယ်အကြီးအမှုအဖြစ်နဲ့ခေါ်တယ်။နော်အကြီးအမှုအဲ့တော့သူ့အဓိပတိဖြစ်မှသာလျှင်ကိုယ့်ဘဝအောင်မြင်မှာပေါ့။ဟုတ်ပြီနော်အဓိပတိဖြစ်ဖို့လိုတယ်အကြီးမှုဖြစ်ဖို့လိုတယ်အဲ့တော့အကြီးမှုဖြစ်တဲ့နေရာမှာသူကအကြီးမှုကဒီနေရာမှာက၄ပါးဖြစ်နေတယ်လေသန္တာဝိရိယစိတ်တဝိမန္တသန္တာဝိရိယစိတ်တဝိမန္တပညာကိုပြောတာနော်ခုနအင်္ဂလိပ်လိုဘာသာပြန်ထားတာလေးလေးပဲလိုအပ်လို့ရှိရင်ဒါလေးယူထားလိုက်ရပါဘူးနော် Tension Consciousness Effort Wisdom နဲ့ယူလိုက်ရတယ်ဒါဗုဒ္ဓဘာသာ139ပါးတဲ့ကအဋ္ဌိပါ၄ပါးကိုပြောထားတာပါမြန်မာစကားလိုလိုဖြစ်နေတာဆိုတော့တခါတခါဇဝေဇဝါဖြစ်ပြီးမတတ်တယ်။လူစန္ဒကမြန်မာစကားလိုလိုဖြစ်နေတယ်နော်။အဲ့တော့စိတ်ဓာတ်ကလည်းပဲမြန်မာလိုဖြစ်နေတယ်။ဝိရိယကလည်းမြန်မာလိုဖြစ်နေတယ်။အဲ့တော့သူ့ဘာသာပြန်လိုက်တာပိုကောင်းပါလေ။ဟိုပြီးရှင်းသွားတာပေါ့နော်။ကောင်းပြီအဲ့တော့ဒီမှာအဓိပတိကဘယ်နှပါလဲဆိုတော့၄ပါးဖြစ်သွားတယ်။အဲ့တော့အဲ့ဒီအဓိပတိပါကိုလေဘာနဲ့ဥပမာပြုကြလဲလို့ဆိုလို့ရှိရင်သူ့ကိုလေစัจ java လေးမင်းနဲ့ဥပမာပြုတယ်နော်စัจ java လာတခု universal king ပေါ့နော်စัจ java လာတခုလုံးကိုပိုင်းဆိုင်တဲ့ဘုရင်ဒါကမူကြီးမှတ်ရတယ်နော်သူ့အလိုအတိုင်းပဲအားလုံးတော့နော်မူကြီးမှတ်ရတေနာပတိဣသူပိသားတွေအားလုံးသူ့အလိုကိုလိုက်ပေးရတယ်ဒါကိုဆိုလိုတာဒါကိုအဓိပတိလို့ခေါ်တာဒီပုံကိုမြင်လို့ရှိရင်ဒါကအဓိပတိကိုကိုစားပြုတယ်လို့နားလည်ရမှာနော်အဲ့တော့အဲ့ဒီနေရာမှာစန္ဒကလည်းအဓိပတိဖြစ်ခွင့်ရှိတယ်ဝရိယကလည်းအဓိပတိဖြစ်ခွင့်ရှိတယ်စိတ်ကလည်းအဓိပတိဖြစ်ခွင့်ရှိတယ်ဉာဏ်ပညာကလည်းအဓိပတိဖြစ်ခွင့်ရှိတယ်အဲ့တော့ဒီကနေ့စပြီးတော့မှစာကိုစောက်တိတ်မပြောတော့ဘူးနည်းနည်းလေးစဉ်းစားကြည့်အောင်ပြောမယ်စန္ဒကလည်းအဓိပတိဖြစ်တယ်စัจ java ရိမင်းအနေနဲ့ဟောပြထားတယ်ဝရိယလည်းဖြစ်တယ်ပညာဉာဏ်ပညာလည်းဖြစ်တယ်စိတ်လည်းဖြစ်တယ်သာပြီနော်လေးခုရသွားပြီနော်လောဘအဓိပတိမဖြစ်ဘူးဒေါသအဓိပတိမဖြစ်ဘူးမောဟအဓိပတိမဖြစ်ဘူးဟုတ်ပြီနော်မနာလိုဝန်တိုစိတ်တွေအဓိပတိမဖြစ်ဘူးမာနတွေအဓိပတိမဖြစ်ဘူးဟုတ်ပြီလားအဲ့ဒါတွေအဓိပတိမထိုက်ဘူး ဖြည့်ရှင်ညာတော်နဲ့ဟောတဲ့တရားကိုချက်ချင်းကြီးနားမလဲရင်နှုတ်ကလေးလောက်ပြီးတိတ်ပြီးရေးထားမှတ်ထားလိုက်နောက်တနည်းနားလဲလာဘူးဟုတ်ပြီနော်နှုတ်လဲဒီလိုပဲဖြစ်တယ်ဆရာဘုန်းကြီးအနေနဲ့တချို့အလေးတွေဘယ်လိုလဲဆိုတော့ကိုနားမလဲတာ စန္ဒအဓိပတိဖြစ်တယ်ဝိရိယအဓိပတိဖြစ်တယ်နော်စိတ်အဓိပတိဖြစ်တယ်ဝီမန္တညံပညာအဓိပတိဖြစ်တယ်လောဘအဓိပတိမဖြစ်ဘူးဒေါသအဓိပတိမဖြစ်ဘူးမောဟအဓိပတိဟိတုအဓိပတိအနေနဲ့ကိုအကုသလဟိတုအဓိပတိမရဘူးပေါ့ပြောမယ်ဆိုရင်ဟုတ်ပြီနော်အဲ့လိုစဉ်းစားနော်အဲ့တော့ဘုရားကအာယုန်နေအနေနဲ့ကြတော့လည်းပဲအဓိပတိပြန်ပြီးတော့မှဒီမှာဘယ်လိုသွားထားတယ်လဲပြန်တာပြန်စဉ်းစားမှာပေါ့နော်အာရ အဲ့တော့အဲ့ဒီလိုတစ်ခုခုသောတဘာဘာသောတရားကသဘောသဘာဝတရားကအဓိပတိဖြစ်သွားရင်ကျန်တဲ့သူတွေအားလုံးနောက်ကလိုက်နောက်ကလိုက်ပေးရတယ်အဲ့တော့ဒီမှာကြတော့အာရမဏနဲ့တာသတာကိုတွဲပြီးနည်းနည်းစဉ်းစားရအောင်နည်းနည်းစဉ်းစားနော်နည်းနည်းပြောပြမယ်နော်ဒီအရာဝတ္ထုတစ်ခုကိုမြင်လိုက်တယ်နော်ဒီအရာဝတ္ထုတစ်ခုကိုမြင်လိုက်တာ ਨੇ မျက်စိနဲ့မြင်တာလေမြင်တယ်ဆိုမျက်စိပေါ့အစင်ရူပါယုံလေမျက်လုံးရဲ့အစင်ရဲ့မျက်စိမျက်လုံးအကြည့်တတ်ပေါ့လေနားလည်လို့ရမျက်လုံးရဲ့ရူပါယုံရဲ့မြင်လိုက်တော့မြင်သိစိတ်ကနေပြီးတော့မှဘာဖြစ်လာလဲသူ့ကိုကြိုက်တယ်သဘောကျတယ်နစ်သက်တယ်လို့ဆိုကြတဲ့ကဇနီးဟာအားလုံးကလည်းသူ့အလိုကိုလိုက်ပြီးလိုက်ရတော့ဖြစ်ဖြစ်ချင်းစင်လာအဲ့ဒါမင်းသားမင်းသမီးဇက်လိုက်ကိုပဲအကုန်လုံးသူ့နောက်ကိုလိုက်ပြီးရတယ်ဟုတ်ပြီနော်အဲ့သဘာဝတရားပဲလားသူ့ရဲ့အဲ့ဒါကြောင့်ဒီပစ္စည်းကိုဘာလို့လဲလဲသူမရရအောင်ရှာတယ်မရရအောင်ရှာပြီးမရရအောင်ဝယ်တယ်မရရအောင်ဝယ်ပြီးကိုယ်ပိုင်ကျင့်အောင်လုပ်တယ်အဲ့တည်းတပါပါဟုတ်ပြီနော်မျက်စိနဲ့လည်းဒီတိုင်းပဲနားနဲ့လည်းဒီတိုင်းပဲနှာခေါင်းလည်းဒီတိုင်းပဲရှားလည်းဒီတိုင်းပဲအစားစာနဲ့ပတ်သက်တဲ့ဆိုသိတိတာလုံးတယ်ကြိုက်တဲ့အစားစာဆိုလို့ရှိရင်တခါတည်းအဒီပေါ်မှာငန်းငန်းတက်ဖြစ်ပြီးတော့မှပါတော့တာပဲလိုက်ပြီးတော့မှနေတော့တာဆိုတော့ဒီအဓိပတိရဲ့တပါပါကသူဥဆောင်လိုက်ပြီးဆိုလို့ရှိရင်ခုနစကြဝဠာမင်းကိုပြင်လိုက်တော့ပြီးဟုတ်ပြီနော်သူ့နောက်ကိုအကုန်လုံးလိုက်ပါပေးရအယုံဘက်ကအဓိပတိအကုန်လုံးထိုက်ရတယ်။ဟုတ်ပြီနော်။ဒီစိတ်ဘက်ကအဓိပတိလည်းအကုန်လုံးလိုက်ပေးရတယ်။အကုန်လိုက်မှသာလေတာကြီးကသူ့ရဲ့လှုပ်ဆောင်ချက်ကအောင်မြင်မြင်ဖြစ်သွားနိုင်တယ်။ဒါကြောင့်ဒီနေရာမှာစန္ဒကအဓိပတိဖြစ်သွားပြီ။ဝိရိယကအဓိပတိဖြစ်သွားပြီ။နော်။အဲတစုံတစ်ခုကအရှိကိုထွက်ပြီးအဓိပတိဖြစ်ရင်ကျန်တာသူ့နောက်ကိုလိုက်ပေးရတယ်ဆိုတာကိုဒါကသီအိုရီအနေနဲ့ပြောတာလက်တွေ့အနေနဲ့စဉ်းစားကြည့်အောင်နော်။ကိုယ့်ရဲ့အဲမှတ်သားထားတဲ့ဘုဒ္ဓတရားနဲ့ပြန်ကြည့်မယ်ဆိုလို့ချင်းဆိုရပါစို့ပေါ့လေအဲထင်ရှားတဲ့ဥပမာတွေကတော့ဒါဘုရားအလောင်းတော်ဇဏကမင်းသားကိုတော့ဒီပဋ္ဌာန်းပစ္စည်းတွေကဝိရိယပါရမီမှာလည်းပဲဝိရိယပါရမီမှာအဲ့ဒါကိုလေ့လာရတယ်အခုဒီမှာလည်းပဲအဓိပတိမှာလည်းပဲဝိရိယအဓိပတိမှာအဲ့ဒါကိုလေ့လာရတယ်အဲ့တော့အဲ့ဒီဝတ္ထုရဲ့အကြောင်းအရာလေးအချိန်လေးရှိတဲ့အတွက်ကြောင့်ပြောမယ်ဆိုလို့ရှိရင်ဘုရားအလောင်းတော်အဲ့ဒီဝတ္ထုကညီတော်နောင်တော်နှစ်ပါးခမဲတော်ကြီးနတ်ရွာဆန်သွားနတ်ရွာမဆန်ခင်ညီတော်အကိုကိုအင်းရှင်မင်းသားညီတော်ကိုစစ်သူကြီးထားပစ်ထားတယ်ညီကိုနှစ်ယောက်ကလည်းချစ်ကြတယ်မင်းသားနှစ်ပါးချစ်ကြတယ်နောက်တော့အဖေနတ်ရွာဆန်သွားတဲ့အခါမှာတော့ခမဲတော်မင်းကြီးနတ်ရွာဆန်သွားတဲ့အခါမှာတော့အင်းရှင်မင်းသားကဘယင်ဖြစ်တယ်ညီဖြစ်တယ်စင်သူကြီးကအင်းရှင်မင်းသားဖြစ်လာတာပေါ့သူတော်ဘာအတိုင်းပဲအဲ့တော့အဲ့ဒီနေရာမှာရံညိုးရံစတစ်ခုဆိုတာလေဒီလိုပါပဲရာထုဌာနန္တရတွေကြီးလာဒီလိုပဲနော်အဲ့တော့ဘာခေါ်လဲကြီးကန်းကအသားတို့ခြိသွားရင်နောက်ကကြီးတွေလိုက်ထိုးတယ်လို့ပဲအဲ့ဒီမှာဘာပြဿနာပြတ်တယ်လဲဆိုတဲ့အခါကျတော့အမတ်တယောက်ကအဲ့ဒီအင်းရှင်မင်းသားကိုဒီပေါ့အဲ့ဒီအင်းရှင်မင်းသားဘဝတုန်းကအခုရှင်မင်းဖြစ်တဲ့အင်းရှင်မင်းသားပေါ်တော့သူမကြည့်နိုင်ဘူးအဲ့တော့မကြည့်နိုင်တဲ့အခါကျတော့အခုအကွက်ကျပြီဆိုပြီးတဲ့အခါကျတော့မှညီတော်ကအင်းရှင်မင်းသားဖြစ်တဲ့ကတော့တော်တော်ပြီးဂုံးချော်တယ်အဲ့တော့အဲ့တော့အတင်း အရှင်မင်းသားကိုဟိုဘယ်လိုလုပ်မယ်ဒီလိုဖမ်းမယ်ဘယ်လိုလုပ်မယ်ဘယ်ချမ်းသာလုပ်မယ်တော်တော်ဂုံးချောတော့ပထမပိုင်းတော့အကိုကိုဂုံးချောတာရှင်မင်းကိုဂုံးချောတယ်မနေ့နဲ့လွဲသွားတယ်ရှင်မင်းဖြစ်တဲ့အခါကျဂုံးချောတော့ညီကိုနှစ်ယောက်ကိုသွေးဝမ်းကွက်အောင်ဂုံးချောတဲ့အခါကျတော့အကိုဖြစ်တဲ့ဘယင်ကသိပြီးမစင်းစားလိုက်ဘူးမစင်ခြင်းမစင်းစားပဲနဲ့ညီကိုဖမ်းမိဖမ်းခွင်ဖမ်းဖို့အမိန့်ပေးလိုက်တယ်ဟုတ်တယ်မဟုတ်တယ်ကိုမစင်းစားဘူးဖမ်းဖို့အမိန့်ပေးလိုက်တဲ့အခါကျတော့ညီကအရှင်မင်းသားကဖန်ခံရရနော်တို့လိုပြောရင်တော့ဖန်ခံရရတယ်ဖန်ခံရရတဲ့အခါကျတော့သူမအပြစ်မရှိဘဲနဲ့ဖန်ခံရရတာကိုသူမကြည့်နော်ဘူးအဲ့ဒါနဲ့တို့လိုပြောမယ်ဆိုလို့ရှင်တော့သူဖန်ရကနေပြီးတော့မှအကြောင်းတစ်ခုနဲ့လွတ်မြောက်သွားပြီးတော့မှလူသူလက်နဲ့တည်းစုပြီးတော့မှသူ့ကိုယ်ကိုစစ်တိုက်ဖို့အတွက်ကို challenge လုပ်တယ်စစ်တိုက်မလားနားအံ့မလားလို့ challenge လုပ်လိုက်တယ်အဲ့ဒါမင်းရာရာဆက်ဆက်ငါ့ကိုလာပြီးတော့မှစစ်တိုက်ဖို့လာတယ်ဆိုပြီးတော့မှငါစစ်တိုက်မယ်နတ်တော်မှပူးဆိုပြီးတော့မှစစ်တိုက်ဖို့ရှင်ဘရင်ကပြင်ဆင်တဲ့အခါမှာမိဖုရားမှကိုယ်ဝန်ရှိနေတယ်နော်အဲ့ဒါနဲ့ဘရင်ကရှေ့တန်းထွက်ပြီးစစ်တိုက်မယ်လို့ဆိုတဲ့အခါကျတော့မိဖုရားကိုကိုယ်ဝန်ဆောင်လျှောက်ဖို့စစ်တရင်ကိုနားထောင်ဖို့ဟုတ်ပြီနော်အရေးနှိမ့်လို့ရှိရင်နတ်တော်ကနေပြီးတော့မှထွက်ပြီးကိုယ်ဝန်ကိုဆောင်လျှောက်ဖို့အဲ့ဒါသူ့ရဲ့လုံထုံးတော်ကြီးပေါ့လေရာယာကြီးနဲ့ဒါကသူ့ရဲ့လုံဆုံးလုံကြီးပဲပေါ့လေနော်အဲ့တော့နန်းညော့နန်းလျာနော်ဒါကရှင်ဘရင်အလောင်းလျာဟုတ်ပြီနော်အဲ့ဒါဘရင်သွေးဘရင်သွေးသားကိုအဲ့တော့စစ်တရင်နားထောင်ပြီးတော့မှအဲကိုယ်ကိုဆောက်ရှောက်ပြီးတော့မှနေခဲ့ဖို့ဆိုပြီးမှကြာပြီးတော့မှစစ်တိုက်ဖို့ထွက်သွားတယ်အဲ့တော့ ਨੇ တော်တော်ပြောမယ်ဆိုလို့ရှင်တော့စစ်ကအရင်နှိမ့်သွားပြီအရင်နှိမ့်တာ ਨੇ အဲ့နော်ညီတော်ကလာပြီးတော့မှဒီနန်းတွင်းမှာရှိတယ်ဆိုတော့အလုံးအတမသိကြတယ်အဲ့ဒါနဲ့နန်းတွင်းသူဖြစ်တဲ့မိဖုရားကအနည်းငယ်သောပစ္စည်းဥစ္စာလေးတွေအရေးကြီးတဲ့တန်ကြီးရှိတဲ့နော်ရွှေမြောင်ကြောက်တံပရမများတွေသူနိုင်တဲ့လောက်ကိုယူပြီးတော့မကုန်းယုံကုန်းဝအရင်မှနဲ့နောက်ဖက်ဖက်ကတကားကနေပြီးတော့မှနမတော်ကနေဘုရင်နန်းတော်ကနေထွက်ပြေးသွားတယ်ဘယ်သူမှမခေါ်ဘူးဒီချိန်မှာဘယ်သူမှခေါ်လို့မရအောင်တခုခုသစ္စာပေါက်လိုက်ရင်သူဒုက္ခရောက်သွားမယ်။နန်းတွင်းသူမင်းကလေးတယောက်မိဖုရားတယောက်အနေနဲ့ဘယ်ကန်းကတ်လို့ဘယ်သွားလို့ဘယ်လာမယ်မသူဘာမှမသိဘူး။ဘာမှအတွေ့အကြုံလည်းမရှိဘူး။ပြင်ဆင်ထားတာလည်းဘာမှမရှိဘူး။သူ့စိတ်ထဲမှာတခုလေးတော့မမှီဘူး။တခုလေးတော့သူ့စိတ်ထဲမှာကြားနေတာအဲ့ဒါဘာလဲဆိုတော့တက္ကသိုလ်ပြည်မှာမင်းညင်မင်းသားတွေတော်ပြီးတော့မှပညာသင်ကြားကြတယ်ဆိုတော့တက္ကသိုလ်ပြည်ဆိုတော့ကတော့သူ့စိတ်ထဲမှာရှိတယ်။ကျန်တာတော့သူဘာမှမသိဘူး။သူသွားစီရနေရလဲမရှိတော့ဘူးလေစဉ်းစားကြည့်လေနော်ဒါနန်းသိမ့်လိုက်ပြီနော်အာနာယူလိုက်ပြီအဲ့ဒါနဲ့ဆင်းရဲသူမှတောသူမှလေးရောင်ဆောင်ပြီးတော့မှဂုံဝင်အရင်မှနဲ့အနည်းငယ်တော့ပစ္စည်းပစ္စည်းလေးယူပြီးတော့မှသူနိုင်တဲ့လောက်ကလေးကိုစဉ်းစားကြည့်ပေါ့ဗျာဒီဂုံဝင်အရင်မှနဲ့ဘယ်လောက်ကြီးများထားနိုင်တဲနိုင်မလဲလိုအပ်တဲ့လောက်ကလေးကိုတန်ကြီးရှိတာကိုယူပြီးတော့မှသူထွက်သွားလိုက်တယ်ကံအားလျော်စွာတက်ကတူပြည်ကိုသွားမဲ့ဂုံတွေတွေနဲ့လက်ဂုံတွေတွေနဲ့တွေ့တော့အကူကြီးတောင်းပြီးတော့မှသူတို့နဲ့လိုက်သွားတယ်တက္ကသိုလ်ပြည်ကိုရောက်သွားတဲ့အခါမှာတော့သူဘာလို့အမင်းမန်းသူမသိဘူးစဉ်းစားကြည့်ပေါ့နော်ကိုချင်းစာကြည့်ပေါ့နော်ဒါကမိဖုရားတပါးအနေနဲ့နန်းကြဘရင်ရဲ့မိဖုရားတပါးနန်းကြမဟုတ်ဘူးလေဟိုမှာကကြဆုံးသွားတယ်ဘရင်တပါးရဲ့မိဖုရားအနေနဲ့သူထွက်ပြေးရင်းနဲ့နောက်တော့တက္ကသိုလ်ပြည်ကဆရာရဲ့ခြေတော်ရင်းကိုပဲသူချဖို့ရှိတော့တယ်မထနိုင်သူ့ရဲ့အဲဘရင်မင်းသားရဲ့ဆရာပေါ့သူနော်ဦးရင်းကိုနော်မိဖုရားသူ့ဘယင်ရဲ့ဆရာတွေကိုအဲ့နဲ့တက္ကသိုလ်ပြည်ရဲ့ဆရာကိုသူလိုပဲလို့အကြောင်းကျိုးကိုပြောပြီးတော့မှညီကနန်းသိမ့်လိုက်လို့သူခပ်ပြေးပြီးတော့မှအခုလိုပဲအသက်ပေးဖို့အန္တရာယ်ရှိတဲ့အတွက်ကြောင့်အခုလိုလာခဲ့ရပါတယ်ဆရာကြီးလို့ခြေတော်ဥခိုက်ပြီးတော့မှကတော့ပြီးတော့မှဆရာကြီးကိုပဲသူ့ကိုသူအနံလိုက်တယ်အဲ့နဲ့ဆရာကြီးကအကင်းပါတယ်ဒါမျိုးကလည်းပဲဒါနတ်မှုနန်းရမှာဒါဖြစ်လေဖြစ်တာရှိတဲ့ထင်ပါတယ်အဲ့ဒါနဲ့ဆရာကြီးကကဲဟုတ်ပြီငါတပည့်တွေလာကြဒီမှာငါရဲ့အဝေးရောက်နေတဲ့ညီမလေးတယောက်ရောက်လာတယ်ငါဆောက်ရှောက်ပြီးတာဝန်ရှိတယ်အိမ်မှာသွားအဲ့တော့ငါအဝေးကနေရောက်တယ်ငါညီမအတွက်နေစရာထိုင်စရာပဲတိုက်ခန်းပြလို့စီစဉ်တာဆိုပြီးတော့မှတို့လိုပြောနေတဲ့ကလေးလေးအဲ့ဒီမှာပဲမိဖွားပါတယ်မိဖွားပြီးတော့မှဒီကလေးလေးကနည်းနည်းကလေးအွယ်ရလာတဲ့အခါမှာတော့ဆရာကြီးရဲ့တပည့်တွေသားတွေကလေးလေးတွေအဲအင်းကြီးနာချင်းကလေးတွေတတိယပြင်ပေါ့လေရှိတဲ့အခါကျတော့ဒီကလေးအချင်းချင်းကသူ့ကိုအဲ့ဒီကလေးကိုဘာပြောတယ်လဲဆိုတော့အဖေမရှိတဲ့သားပေါ့မိတဆိုးခေါ်လဲဘယ်လိုခေါ်လဲပေါ့နော်နေနာပေါ့ဗျာ အဲ့နဲ့အမေကိုတနေ့ကျတော့မေးတယ်အဖေမရှိတဲ့သားလို့ပြောတယ်သားရဲ့အဖေဘသူလဲလို့ပြောတော့တက္ကသိုလ်ကြီးကဆရာကြီးကသားရဲ့အဖေပဲလို့ပြောတော့ကလေးလေးဆိုတော့ကျေနပ်တယ်နော်အဲ့လိုနဲ့ပဲဆရာကြီးကဒီကလေးလေးကိုအတတ်ပညာလေးသင်ကြားပေးတယ်နော်မိညင်မင်းသားတွေတအားတပညာလေးကိုသင်ကြားပေးပြီးတော့မှဆောက်ရှောက်ပေးပြီးတော့မှသူ့အသက်အနည်းငယ်လေးအလေး15ရတဲ့အခါမှာတော့အမေဘသူမကျေနပ်ဘူးသူ့အဖေဘသူလဲဆိုတာကိုနော်သူ့အဖေဘသူလဲဆိုတာကိုခဏချင်းတည်းသူမသိရသေးဘူးအဲ့ဒါနဲ့ကလေးလေးတယောက်တည်းလည်းဖြစ်တယ်ယောက်ျားလေးလည်းဖြစ်တယ်အဲ့တော့သူ့အမေကအဲ့ဒီချိန်ထိအောင်နှုတ်တိုက်တဲ့သဘောကိုဥပမာပေါ့လေဒီလိုမျိုးချစ်တာကိုအဲ့ဒါနဲ့သူ့အမေရဲ့နှုတ်ကိုကိုက်ပြီးတော့မှအဖေဘသူလဲဆိုတာကိုမပြောရင်နှုတ်ကိုကိုက်ဖြတ်ပလိုက်မယ်လို့ဆိုပြီးနှုတ်ဆိုးဆိုးလိုက်တဲ့အခါကျမှအမေကကိုင်းငါသားအမှန်တမ်းပြောမယ်ဆိုပြီးတော့မှဘာတွေကနန်းလှုပ်လိုက်လို့မလို့ခမဲတော်မင်းကြီးနော်ကြာဆုံးသွားတဲ့အတွက်ကြောင့်သူ့အမေထွက်ပြေးပြီးတော့မှသားကလေးကိုဖမ်းမြင်လာပါပြောလိုက်တယ်။ဒါဆိုလို့ရှိရင်တခြားနာစဉ်းစားပြီးပြောတယ်။ဒါဆိုလို့ရှိရင်ဘာတွေကိုပြန်ပြီးတော့မှစစ်တိုက်ပြီးတော့မှဒီနန်းကိုပြန်ယူမယ်။အမေမှာဥစ္စာပစ္စည်းတွေရှိသလားလက်နဲ့လူသူလက်နဲ့စစ်သားတွေစုဆောင်းမှုပစ္စည်းဥစ္စာတွေရှိသလားဆိုတော့ရှိတယ်။ဒါဆိုလို့ရှိရင်သားကိုတဝက်ပေးပါဒီမှာနော်စဉ်းစားနော်ဖះလောင်းတော်ရဲ့စိတ်ကြယ်နော်သားကိုတဝက်ပေးပါတဲ့မလုံးလဲဆိုတဲ့အခါကျတော့မှသူ့နတ်ဘူမိကိုသွားပြီးတော့မှဂုံကူးတန်းပြီးတော့မှစီးပွားချာပြီးတော့မှဘာတွေကိုသွားတိုက်မယ်တဲ့အဲ့တော့အမေကတော်တော်ကြီးပဲစိတ်မကောင်းဖြစ်တယ်ဒီဥစ္စာပစ္စည်းတွေအားလုံးကငါသားရဲ့ပစ္စည်းတွေပဲဒါစစ်တီစုဆောင်ပြီးတော့မှလက်နဲ့တင်နေဒီစစ်တိုက်မယ်ဆိုတိုက်ဖို့လောက်တယ်အဲ့လိုမလုပ်ပါနဲ့လို့ပြောတယ်အန္တရာယ်များပါတယ်ပင်လေခီးသွားတာပေါ့အမေပြောစကားကိုသူပဲတယ်အမေစီကနေသူမယူလို့အဲ့ဒီစိတ်ဓာတ်ကလေးပေါ့နော်စဉ်းစားနော်အမေပစ္စည်းကိုပစ္စည်းပဲလို့မစဉ်းစားဘူးလားတာမန်ဆိုဒီလိုပဲစဉ်းစားတာပဲအလောင်းတော်ရဲ့စိတ်ဓာတ်ကအဲ့ဒီတော့လောက်ကိုသူမစဉ်းစားဘူးတဝက်ပေးတဝက်နဲ့ကုန်ကူတမ်းမယ်ပင်လေခီးကိုသွားပြီးတော့ကုန်ကူတမ်းပြီးတော့မှရတဲ့ဥစ္စာပစ္စည်းတွေနဲ့သူသူလက်နဲ့စုဆောင်းပြီးတော့မှသွားပြီးတော့မှတိုက်ခိုက်ဆိုတော့နောက်ဆုံးတားလို့မရတဲ့အဆုံးမှာအမေဥစ္စာတွေပြီးပြီးတော့မှတင်းပေါ်နဲ့ခီးထွက်သွားတယ်နော်တင်းပေါ်နဲ့ခီးကမ်းမမြင်လမ်းမမြင်ပေါ့ဗျာစဉ်းစားကြည့်ပေါ့နော်ရွက်တင်းပေါ်တွေပေါ့ဒီခက်ကတော့ဆက်တင်းပေါ်ပဲရှိမှာလေခြေကအဲ့ဒါနဲ့သွားတော့လိုင်းလေမိပြီးတော့မှတင်းပေါ်ကပြက်ပြီးတော့အဲတင်းပေါ်ကနစ်မဲ့ကရောက်သွားပြီပဲတို့တို့ပြောရင်တော့တင်းပေါ်နစ်မဲ့အဲ့ဒီချိန်မှာတင်မောပေါ်မှာပါလာတဲ့တင်မောသားတွေနဲ့နော်ကုန်းတွေအတီးတီးတော့ခီးသွားရဲသူတွေကတော့ကြောက်လန့်ပြီးတော့မှသူတို့ကိုယ်ကိုယ်တဲ့နတ်တွေနော်အတီးတီးတော့ဒီပုံကိုယ်တွေကိုပတ်သားနေတဲ့ခါမှာဖခင်အလောင်းတော်ကမလုပ်ကြလဲဆိုလို့ရှင်သူ့မှာပါလာတဲ့ရိတ်ခါပစ္စည်းတွေဖြစ်တယ်လေရိတ်ခါကြောက်တည်ရှိတယ်အဲ့ရိတ်ခါကြောက်ဝအောင်စားတယ်ပြားရည်တွေနော်ထောပတ်တွေခဏကိုဝသွားအောင်စားပြီးတော့မှဒီအဝတ်စားတွေပေါ်မှာခန္ဓာကိုယ်ပေါ်မှာပြားရည်တွေအဲ့ဒါထောပတ်တွေလိမ့်ထောပတ်တွေနဲ့တုတ်တယ်တကုံလုံးဘာလို့ရေထဲကူရတော့မှာလေနော်ရေကိုကူရတော့ဒါနဲ့ရေထဲမှာကူနိုင်အောင်လို့အဲ့ဒီလိုဖြူပြီးတဲ့အခါကြတဲ့အခါကျတော့မင်းသားကရွက်တိုင်ပေါ်ထိတ်ကိုတက်ပြီးတဲ့အခါကြတဲ့အခါကျတော့အဝေးဆုံးနော်တတ်နိုင်တဲ့လောက်အဝေးဆုံးကိုရောက်သွားအောင်သူ့အနေနဲ့ဒီမခေါ်လေလင်းစင်ခေါ်မလားနော်အဲ့ဒီကနေပြီးတော့မှအဝေးကြီးကိုရောက်တော့အောင်သူ့အနေနဲ့ခုံလိုက်တယ်တင်မောကတော့ပြက်သွားပြီတင်မောပြက်တဲ့အတွက်ကြောင့်အဲ့ဒီမှာနော်တင်မောပြက်တဲ့အတွက်ကြောင့်အဲ့ဒီမှာရှိကြတဲ့လူတွေအားလုံးကတော့ငမန်းစာငားစာတွေဖြစ်သွားကြတယ်မင်းသားကတော့တင်မောနဲ့ရွေးရကိုတတ်နိုင်တော့မိထီလာပြီးလို့ခေါ်တယ်ဘာမှပြီးမိထီလာတော့မဟုတ်ပါဘူးနော်မိထီလာပြီးကိုပဲအရာမှရှိတယ်လဲဆိုတာကိုယော်ရမ်းမန်းဆပြီးတော့မှအဲ့ဒီပင်လယ်ပြင်ကြီးကလက်ပြကူးနေတော့တာပါပဲ။ကမ်းမမြင်လမ်းမမြင်တဲ့ပင်လယ်ပြင်ကြီးကိုလက်ပြကူးပြီးတော့မှအဲ့ဒီဆွဲလုံးလာပရိယာကိုအလွန်ပဲမှတ်သားထိုက်ပါတယ်။အလွန်လဲအံ့ဩစရာကောင်းပါတယ်။ဟုတ်ပြီနော်။အဝတ်တည်းကိုတစ်ခုဖြစ်သွားပြီဘာမှမရှိတော့ဘူး။ဒါပေမဲ့ဒီမိထီလာပြီကိုသွားပြီးတော့မှဒီနန်းကိုပြန်ပြီးတော့မှဘာရွေးစရာနေပြန်ပြီးတော့မှယူမယ်ဆိုတော့စိတ်ဆန္ဒကတော့မပြောက်သွားဘူး။အဲ့တော့အဲ့ဒီလိုလက်ပြကူးပြီးတော့မှပင်လယ်ပင်ကြီးထဲမှာသွားတာသွားနေတော့အဲ့ဒီလောက်ကြီးခက်ခက်ခဲခဲဘဝဟာတေဖို့နဲ့ရှင်ဖို့ကတေဖို့တော်တော်များနေတဲ့အချိန်မျိုးမှာမဘလို့တလဲဆိုတော့ မိုးကောင်းပင်ကိုကြည့်တဲ့အခါမှာလှပြည့်နေတဲ့အတွက်ကြောင့်ဥပုပ်ဆောင်လိုက်သေးတယ်။ဟုတ်ပြီနော်။အဲ့တော့ဘာမှစားစရာမရှိတာကိုနောက်ထပ်ဥပုပ်ဆောင်လိုက်သေးတယ်။နော်။အဲ့တော့ဥပုပ်ဆောင်ရင်အဲလှကိုကြည့်မှာမဟုတ်ပါဘူး။နေ့စဉ်ပဲဥပုပ်ဆောင်တာပေါ့ဗျာ။ဘာမှစားစရာမရှိတဲ့ဘဝလေးမှာပေါ့။တောက်စရာကြီးတော့မရှိတဲ့အချိန်နေမှာပေါ့။ဥပုပ်ဆောင်ပြီးလက်ပြကူးနေတာ။သူတော်ကောင်းများကုသိုလ်ရဲ့အချိုးအနှစ်တင်ကိုတည်တော်မူကြတဲ့သူတော်ကောင်းများဟာကုသိုလ်ကိုဘလောက်တန်ဖိုးထားတယ်လဲဆိုတော့ရှုတော်လည်းပဲဒီနေရာမှာစဉ်းစားဖို့ကောင်းပါတယ်။ဟုတ်ပြီနော်။ကုသိုလ်ကိုတန်ဖိုးမထားတာဟာဘာဖြစ်လို့လဲညံနေတာလည်းပါတယ်။ဟုတ်ပြီနော်။ကို့မှာဓက္ခံအနှဲတာလည်းပါတယ်။သူတော်ကောင်းကြီးများကြတဲ့အခါကျတော့ဓက္ခံလည်းကောင်းတယ်ညံလည်းကြီးတဲ့အခါကျတော့ဒါလို့ခက်ခက်ကဲကဲဘဝကဖြစ်နေတဲ့အချိန်မှာကိုပဲဥပုပ်ဆောင်ပြီတော်မှာကိုပဲလက်ပြကူးပြီတော်မှာနေလိုက်တာအဲ့ဒီအချိန်မှာအလုံးကြားဘူးကြားပါလေမဏိမေခလာနတ်သမီးကလာပြီးတော့မှဒီရေပင်ကြီးကိုလက်ပြကူးနေတာကြားနေပြီအဲ့တော့ဘာကိစ္စကြောင့်များလက်ပြကူးနေတာလဲအဲ့တော့ရှင်ဘိုးနဲ့တေဘိုးကတေဘိုးပဲများနေပြီဆိုပြီးတော့မှပြောတဲ့အခါမှာနော်ယောက်ျားတို့ရဲ့လုံလဝိရိယကနောက်ဆုံးတည်တဲ့အချိန်ထိအောင်လုံလဝိရိယထားရမှာပဲဆိုတဲ့စကားကိုဖျားလောင်းတော့ကနတ်သမီးကိုပြောလိုက်တယ်တင်မရွက်လို့ပြရတတတပတ်ကြတဲ့ကလေမုံတွင်ချပြီးတဲ့အခါကျတော့အားလုံးကငိုကြွေးနေတဲ့အချိန်မှာသူကလင့်စင်ကိုတက်ပြီးတော့မလင့်ရင်ကိုတက်ပြီးတော့အဝေးကြီးကိုသမုတ်တရားကိုခုံချပြီးတော့မှသွားလိုက်တယ်။ဖခင်အလောင်းတော်ဇနကမင်းသားရဲ့အနိပတိထိုက်တဲ့ဝိရိယတော်ကြောင့်တင်မပြက်ပြီးတော့မှကမ်းမမြင်လမ်းမမြင်သမုတ်တရားကြီးကိုခုနှစ်ရက်ပတ်လုံးကုခတ်တော်မူပြီးထိုဒုက္ခကြုံတွေ့နေရချိန်၌ပင်ဖခင်အလောင်းသည်စံငံရည်ဖြင့်ကတွင်းကိုဆေးကဥပုပ်တီလာဆောက်တည်တော်မူနေပါသည်။မဟုတ်ပါသေးသည်။ထို့နောက်လုံလဝရိယနဲ့ပြည့်စုံတော့ထို့နောက်မဏိမေခလာနတ်သမီးကလုံလဝရိယနဲ့ပြည့်စုံတော့နော်မင်းသားကိုဒီရေထဲကနေဆယ်ပြီးတော့မှမိတိလာပြီကိုပို့ပေးလိုက်တယ်နော်သူကညီဆောင်ချောက်ပေးလိုက်တယ်အဲဒီကနေပြီးတော့မှနောက်ဆုံးဗာတွေးတော်ကလည်းပဲအဲ့ဒီမှာကံကုံတဲ့အတွက်ကြောင့်ကံအားလျော်သွားပဲမိတိလာပြီမှသွားပြီးတော့မှပြန်ပြီးတော့မှဘာမှစိတ်မတိုက်လိုက်ရပဲနဲ့မရင်ဖြစ်ပါတယ်ဆိုတာလေးကိုဒီဝတ္ထုကတရားပါတယ်ဒါကြောင့်ဈေးဇွဲလုံးလဝိရိယနဲ့ပတ်သက်လာလို့စံထားလောက်တဲ့ဝိထုအနေနဲ့ကတော့ဒီเนาะဒီဖရာလောင်းတော်ဇနကမင်းသားရဲ့ဇတ်တော်ဟာဇွဲလုံးလဝိရိယနဲ့ပတ်သက်လာတဲ့အပိုင်းမှာအဓိပတိထိုက်တယ်လို့ယူရမှာပေါ့เนาะဒါကြောင့်မိမိတို့လည်းပဲမိမိတို့ရဲ့ဘဝတာမှာကိုင်ကုလည်းပဲဒီပဋ္ဌာန်းသင်္နန်းနေတက်ကြတယ်ဒီပဋ္ဌာန်းသင်္နန်းသင်္နန်းပေါ်မှာဘလောက်လောက်ဒီကိုယ့်ရဲ့လုံးလဝိရိယအားကောင်းကြလဲဆိုတာကိုယ့်ကိုယ်ကိုပဲပြန်စဉ်းကျင်ကြည့်ပေါ့ဟုတ်ပြီနော်။အော်ကနေ့တော့ပူလိုက်တာသင်္นานတည့်ရနာအောင်မှာ။အော်ကနေ့တော့ဒါအေးတာပဲအမလေးခိုက်ခိုက်တုံနေတာမဖြစ်ပါဘူးနော်။တန်းကြခေါက်ခိုက်နေအောင်မယ်။အော်ကနေ့တော့မိုးရွာတာတပြန်ပြုံးနေအတန်လေးတိတ်မကြားရတဲ့တူတူနားမှာပဲဆိုတော့နှွေမိုးဆောင်းကနားမရက်ကများရမယ်။အဲ့ဒါဝိရိယကိုပြောတာပါနော်။အဲ့လိုပဲစန္ဒတွေဝိရိယတွေစိတ်ဓာတ်တွေဝိမာန်ဓာတ်တွေကိုလည်းပြန်စဉ်းစားလို့ရပါတယ်နော်။အဲ့တော့အဲ့ဒီလိုပဲလောကကြီးမှာအောင်မြင်နေကြတဲ့လူတိုင်းလူတိုင်းမှာတော့အဲ့ဒီလိုဝက်ချက်ကြီးရှိတယ်။အဲ့ဒီလိုဝက်ချက်ကမာလဲဆိုတော့ခုနစန္ဒဝိရိယစိတ်တဝိမာန်တာမှာဘယ်အပေါ်မှာအာတန်နေတယ်လဲဆိုတာကသူတို့ရဲ့လိုဝက်ချက်ပဲ။ကိုယ်ပဝန်းကျင်မှာရှိကြတဲ့အောင်မြင်နေတဲ့သူတွေကိုကြည့်ကြည့်လိုက်။သူတို့မှာလိဝက်ချက်ရှိတယ်။အဲ့ဒီလိုဝက်ချက်ကအဲ့ဒါအောင်မြင်ခြင်းရဲ့ပါဝါဟာတာပဲ။ဟုတ်ပြီနော်။အောင်မြင်ဖို့အတွက်ပါဝါတရားပဲ။အဲ့ဒါကြံတဲ့ဟာပါဝါမဟုတ်ဘူးနော်။ဒီမှာအဋ္ဌိပဖြစ်နေသွားတယ်။ basic ကပါဝါဖြစ်နေသွားတယ်နော်။အဲ့တော့အဲ့ဒီပါဝါစန္ဒတွေစိတ်ဓာတ်တွေဝိရိယတွေဝိမာန်ဓာတ်တွေကပါဝါတွေပဲအဲ့ဒီပါဝါရှိရင်ဘဝအောင်မြင်တယ်အဲ့ဒီပါဝါအားနည်းရင်တော့မအောင်မြင်နိုင်ဘူးနည်းနည်းလေးဖြစ်လိုက်တာနဲ့ပဲစိတ်ဓာတ်ကျသွားပြီနည်းနည်းဖြစ်တာနဲ့ပဲစန္ဒတွေကယော့သွားပြီနည်းနည်းလေးဖြစ်လိုက်တာနဲ့ပဲဝိရိယတွေကမရှိတော့ဘူးဖြစ်မှာမဟုတ်တော့ပါဘူးဆိုဖြစ်သွားတော့တယ်ဟုတ်ပြီနော်အဲ့တော့အဲ့ဒီလိုစိတ်ဓာတ်မျိုးအဲ့ဒီစန္ဒမျိုးနဲ့တော့ဘဝလည်းမအောင်မြင်နိုင်ဘူးဟုတ်ပြီနော်အဲ့တော့အရိယာလည်းမဖြစ်နိုင်ဘူးမဖြစ်နော်အဲ့တော့ဘုရားရှင်ကလည်းပဲဝရိယရော့ပြီးတော့မှနော်ပြင်းတဲ့သူအတွက်ဟောဒီသာသနာအဲ့ဒီအဆုံးမတရားသူ့အတွက်မထိုက်တန်ဘူးလို့မိန့်တော်မူထားတာရှိတယ်နော်အဲ့တော့ဝရိယလုံးလောက်ဝရိယကောင်းဖို့လိုအပ်ပါတယ်နော်ပစ္စုပန်ဘဝအတွက်လည်းကျေးဇူးများတဲ့နောင်တမလုံးဘဝတွေအတွက်လည်းကျေးဇူးများတယ်ကိုယ်ဤမှန်းထားတဲ့နော်မြတ်ဘုနိဗ္ဗာန်အတိအကျအတွက်လည်းပဲဒီစန္ဒတွေဝရိယတွေစိတ်ဓာတ်တွေဝိမာန်တကပဲကိုယ့်ရဲ့ဤမှန်းချက်ကိုအောင်မြင်အောင်ပို့ဆောင်ပေးနိုင်ပါလေလို့ပြောရင်လည်းဒီကနေ့နေအောင်ချုပ်ပါလေအခုကတော့နာကြာဟောကြားတော့ဓမ္မတောင်းတာဓမ္မလေးကနာကောင်းမှုကြောင့်ကိုကျမ်းမာပါသည်စိတ်ချမ်းသာကြပါသည်ဘိညာန်တည်းကင်းဝေးသည်အရိယာဉာဏ်ကိုမြတ်မောပြုသည့်တိုင်အောင်ကြောင်းထောက်ပံ့ကောင်းဖြစ်နိုင်ပါသည်
ဆရာတော်များဒီနေ့သူနဲ့ပြည့်စုံရပါလို့ဒီအရှင်ဘုရားသာဓုသာဓုသာဓု